ပြောင်းစမ်းစုကြည်ဟာတရုတ်နိုင်ငံပေကျင်းမြို့မှာကျင်းမပြုလို့မဲ့ဒုတိယကျင်းမြောက်ရုံဝန်နဲ့ပိုလမ်မှာဝမ်ပတ်ရမ်ရိုးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖိုရမ်တက်ရောက်ဖို့တရုတ်နိုင်ငံကိုဒီကနေ့မှာထွက်ခွာသွားပြီးခီးစဉ်တွင်တရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်။အဲ့ဒီခီးစဉ်မှာမျိုးစုံစီမံကိန်းနဲ့ပတ်သက်ပြီးဆိုမကျတစုံတ ာဝန်ယူပြီးဖြေရှင်းပေးတာပါလေ
။တရားဝင်မြို့ဆောင်နဲ့ပတ်သက်ပြီးကန့်ကွက်တာတွေဝေဖန်တာတွေဟာလက်တလုံးမှာပြည်သူတွေကြားကြကြံပြက်ဖြစ်ပေါ်လာပါတယ်။ဒီခီးစဉ်မှာအတိုင်းအမခံဟာမြို့ဆောင်ကိစ္စကိုဆွေးနွေးခဲ့ပါကပြည်သူတွေကျင့်တဲ့အဖြစ်မျိုးရမယ်လို့မျှော်လင့်ကြောင်းဒေါက်တာမျိုးညွတ်ကပြောပါတယ
်။ပြည်သူလည်းကျင့်တဲ့နော်ကျွန်တော်အင်းကြီးပြောနိုင်တယ်လေချစ်ကြီးလည်းပြည်နိုင်ငံတွေစီးပွားရေးရပေါ်ပေါင်းဝင်ကျင်ဒီရာရောလက်ခံနိုင်တဲ့အခြေအနေရမယ်လို့တော့ကျွန်တော်ကအကောင်းမကပြောနေပါ
စေ။တရားဝင်မြို့ဆောင်စီမံကိန်းနဲ့ပတ်သက်ပြီးဟောပြောပွဲတွေတရားဝင်ကိုပြောင်းရွေးမယ်ဆိုတဲ့ဆွေးနွေးပွဲတွေလက်တလုံးမှာပြုလုပ်လာကြသလိုပြည်သူတွေကြားဝေဖန်တန်တွေကလည်းကျေလောင်လာပါဗျ။အဲ့ဒီလိုလှုပ်ဆောင်နေတာတွေဟာပြည်သူတွေကြားမှာမြို့ဆောင်စီမံကိန်းနဲ့ပတ်သက်ပြီးလက်မခံနိုင်အောင်လှုပ်ရှားတဲ့နိုင်ငံရေးလှုပ်ရှားမှုတစ်ခုအဖြစ်မြင်ကြောင်းဒေါက်တာမျိုးညွန့်ကဆက်ပြောပါဗျ။မြို့ဆော
င်နဲ့ပတ်သက်ပြီးပြည်သူကြားမှာကန့်ကွက်တဲ့စိတ်ဆန္ဒတွေတိုးပွားလာအောင်လုပ်တဲ့နိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်လို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျ။လက်ရှိမှာအဲ့ဒီမြို့ဆောင်စီမံကိန်းစာချုပ်ပါအချက်လက်အသေးစိတ်တွေကိုသိရှိသူဟာတာမကန်ပုဂ္ဂိုလ်အပါအဝင်နိုင်ငံရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့စာချုပ်ချုပ်ဆိုခဲ့တဲ့တက်မတော်ခေါင်းဆောင်ဟောင်းတွေပဲသိကြကြောင်းဒေါက်တာမျိုးညွန့်ရဲ့ပြောကြားချက်အရသိရပါတယ်။အဲ့ဒီစာချုပ်ကိုလက်ရှိအစိုးရလက်ထက်အတွင်းမှာချပြနိုင်မလားဆိုတာဒေါက်တာမျိုးညွန့်ကိုမေးမြန်းရမှာအခုလို့ပြောပါတယ်
။ကျွန်တော်တို့ကတော့ဖြစ်နိုင်တော့အများဆုံးเนาะဒီဟာကိုပြည်သူကိုချပြနိုင်တယ်ပြည်သူကလည်းလက်ခံနေเนาะအဖက်ဖက်ကနေရှင်းတဲ့ဖြစ်ကြည့်ရတာကျွန်တော်ပြောနေတာပဲ။ဒါစာချုပ်ထဲမှာဘာရေးထားမှမသိတဲ့တော့ကျွန်တော်မှတ်ချက်မှမပေးနိုင်ဘူး။
တောင်စန်းစုကြည်ဟာအတိုင်ပင်ခံရာထူးမရခင်ရွေးကောက်ပွဲမွဲဆဲကာလမှာတော့ NLD ပါတီဟာအစိုးရဖွဲ့နိုင်မယ်ဆိုရင်မြစ်ဆုံစီမံကိန်းရဲ့စာချုပ်လေးကိုချပြမယ်လို့ပြောခဲ့ပူးပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်တရုတ်နိုင်ငံမှာမြစ်ဆုံကိစ္စကိုဆွေးနွေးမလားမဆွေးနွေးလားဆိုတာကိုတမရယုံနဲ့အတိုင်ပင်ခံယုံကတစုံတရာထုတ်ပြန်ခြင်းမရှိသလိုဆက်သွယ်မေးမြန်းရမှာလည်းဆက်သွယ်လို့မရခဲ့ပါဘူး။ကျွန်တော်ကထက်အာကာပါ။